ဟေတီနိုင်ငံမှာလောင်စာဆီစင်းအုပ်တွေကို၄၉ရာခိုင်နှုန်းတိုးမြင့်လိုက်တာကြောင့်လူဝင်ဆန်ကဆန္ဒပြမှုတွေဖြစ်ပြီးစနေနေ့ကလူ၃ယောက်တေဆုံးရပြီးတဲ့နောက်ဈေးနှုန်းတိုးမြင့်မဲ့အစီအစဉ်ကိုသမ္မတဂျိုဗန်နွန်းမော်ဇီကပြန်ယူသိမ်းလိုက်ပါတယ်။လောင်စာဆီစင်းအုပ်တွေကိုတနင်္ဂနွေလုံးမှာရင်ကရှိတဲ့ဈေးနှုန်းတိုင်းဆက်ထားသွားပါမယ်လို့စနေနေ့နောက်ပိုင်းကတနင်္ဂနွေလုံးကိုပြောတဲ့မင်းကွန်းထဲမှာသမ္မတကထည့်ပြောသွားပါတယ်။အားလုံးငြိမ်ငြိမ်သက်သက်ရှိကြဖို့သမ္မတကပြောသလိုရဲတပ်ဖွဲ့အနေနဲ့ငြိမ်ဝန်းပြည်သားရေးကိုတင်းတင်းနိုင်ဖို့ဆန္ဒပြသူတွေလမ်းမျိုးပေါ်ကနေရှင်းပြကြဖို့လည်းပြောပါတယ်။ဒါပေမဲ့ဆန္ဒပြဝရီကဆက်ဖြစ်နေပြီးအခြေအနေတည်ငြိမ်မှုမရှိသေးတာကြောင့်ဟေတီမှာရှိနေတဲ့အမေရိကန်နိုင်ငံသားတွေအားလုံးအိမ်ထဲမှာနေကြဖို့အမေရိကန်တန်ယုံကနှိုးဆော်ထားပါတယ်။အဲဒီမတိုင်ခင်နိုင်ငံပိုင်းတွေတုန်းကပို့တော်ပရင်စ်မြို့တော်နဲ့အနီးက Fashion View စင်ကြယ်ပုံရက်မှာဆန္ဒပြသူတွေကမော်တော်ကားတာယာတွေကိုမီးရှို့၊ဆိုင်တွေကိုလူရဲ့ဇင်ကန်ဟိုတယ်ကြီးတစ်လုံးရှိကကားတွေကိုမီးတင်ရှို့သလိုလွတ်တော်အဆောက်အဦးကိုမီးရှို့ပစ်မယ်လို့လည်းချင်းချောက်ကြပါတယ်။လွတ်တော်အဆောက်အဦးရှိမှာမော်တော်ကားတာယာတွေမီးလောင်တာကနေမဲမောင်တဲ့မီးခိုးလုံးကြီးတက်နေတာကိုရိုက်ယူထားတဲ့ဗီဒီယိုကိုလွတ်တော်လူမျိုးရေးအဆောက်အဦးက VOA ကိုပြပို့ထားပြီးတနက်တန်အများပြားကိုလည်းအဲ့ဒီဗီဒီယိုထဲမှာကြားကြရပါတယ်ခင်ဗျာ။